အိန္ဒိယနိုင်ငံမှာတော့40 virus ကူးစက်မှုနှုန်းကဒီနေ့မှပုံမှန်အတိုင်းဆက်ပြီးရှိနေပေမဲ့လည်းဟိန္ဒူဘာသာဝင်တွေရဲ့ဒေဝါလီမီးထွန်းပွဲတော်ကာလဖြစ်နေတာကြောင့်မြို့တော်ညူဒေလီမှာ virus ကူးစက်မှုတွေမြင့်တက်လာနေတာကိုအိန္ဒိယအနာဘိုင်းတွေစောင့်ကြည့်နေကြပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့24နာရီတွင်ကိုရိုနာ virus ကူးစက်သူ44,684ယောက်ရှိပြီးတော့သေဆုံးသူ90ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီထဲမှာညူဒေလီမြို့မှာကူးစက်သူ9,802ယောက်နဲ့သေဆုံးသူ91ယောက်ပါဝင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာ virus ကူးစက်ခံသူစုစုပေါင်း 8.9 သန်းရှိပြီးတော့ကမ္ဘာမှာ virus ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒီလိုငါနိုင်ငံမှာတော့မြို့ရကိုလံဘိုမြို့ကစိတ်ကမ်းမှာဝန်ထမ်း60 virus ကူးစက်ခံထားပြီးနောက်ထပ်200လဲတိကျခွဲပြီးတော့အသွာလာကန့်သတ်ခံရတဲ့အတွက်စိတ်ကမ်းလုပ်ငန်းရှင်တွေမှာနှောင့်နှေးကြံ့ကြံ့မှုတွေဖြစ်ပွားခဲ့ပါတယ်။စိတ်ကမ်းလုပ်ငန်းရှင်တွေနှောင့်နှေးကုန်ပြီးတင်မောတရားစင်နှီးပါတော့စိတ်ကမ်းကိုဝင်ခွင့်ရဖို့တော့ဆောင်ဆိုင်နေတယ်လို့ဒီလိုလင်္ကာစိတ်ကမ်းအနာဘိုင်းကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့တောင်ကိုရီးယားလက်ရွေးစင်ဘောလုံးသမား၄ယောက်နဲ့အသင်းတာဝန်ရှိသူတယောက်ဟာမက္ကဆီကိုအသင်းနဲ့ချစ်ကြည်ရေးခြေစမ်းပွဲကစားဖို့အတွက်ဩစတြေးလျနိုင်ငံကိုရောက်ရှိပြီးတဲ့နောက်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ကပြောပါတယ်။ဒီနေ့အားကစားသမားတွေဗိုင်းရပ်စ်ရှိမရှိထပ်စစ်ဆေးသွားမှဖြစ်ပြီးတော့အဲ့နောက်မှပွဲကိုကစားမယ်မကစားဘူးဆိုတာကိုဆုံးဖြတ်မယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ပြောခွင့်ရကပြောပါတယ်။တောင်ကိုရီးယားနိုင်ငံတဝမ်းမှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ103ယောက်ရှိပြီးတော့ဒါဟာ83ယောက်အတွင်းမှာအများဆုံးကူးစက်တာလည်းဖြစ်ပါတယ်ခင်ဗျာ။